ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လူမျိုးစုလက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲပြင်းထန်နေသလိုဒေသခံကြီးရွာသားတွေလည်းပြည်သူရွာကိုတင်းရှောင်နေရဆဲဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းရသေးတောင်မြို့နယ်မှာ AA စီရေးလက်ကျင်ရေးစခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကတင်ပိုက်ရရှိခဲ့တယ်လို့တပ်မတော်ဘက်ကဒီကနေ့ထုတ်ပြန်ထားသလို AA ဘက်ကတော့ဒါကိုညင်ပါတယ်။ VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးဒီရက်ပိုင်းတွင်အေအေလက်ကျင်ရေးစခန်းတစ်ခုကိုလည်းမြန်မာစစ်တပ်ဘက်ကသိမ်းဆည်းရမိတယ်လို့သမ္မတသတင်းမှကြံကြားရေးအဖွဲ့တွင်မှဘုံမှုချုပ်စောမင်းထွန်းကပြောပါတယ်
ဒီနေ့တော့ခြေရတော့နားလို့အဲခြေရတော့ရဲ့ခြေတက်လာမှာတော့ဒီလူကြီးစံကူကြီးနဲ့တင်းတက်ရမှာလေဒီရပိုင်းကမှတော့မင်းကြောက်တယ်မှာတော့ကြည့်တိုက်တယ်ဆိုလို့လက်ကျေးကြီးတယ်လက်ကျေးတော့အဲဒီပဲဒီကိစ္စကိုပြီးတော့မရှိဘူးခလောက်ကညွန့်တဲ့တက်မှာတော့လင်းကမီးရဲ့နေမှာတော့ကြည့်တိုက်တော့တူရှိရတယ်သုံးရက်ညမှာတော့ဒီလိုခလောက်ကညွန့်တဲ့တက်မှာဆောင်းအပ်မှာပေါ့ကြည့်တိုက်တယ်မတင်တော့ဖြစ်တယ်ဗျ
အေအေဖွဲ့ရဲ့လက်ရည်စခန်းကိုတပ်မတော်ဘက်ကတင်းစီရရှိခဲ့တဲ့ဆိုတဲ့အခြေအနေကိုအေအေဖွဲ့ကငင်းဆန်ခဲ့ပြီးချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်ဘက်မှာရက်စက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်သူတို့ရဲ့လူတွေကိုစိုက်တဲ့မြင့်တင်ဖို့အတွက်လက်ရည်စခန်းတင်းစီရမိတယ်ဆိုပြီးတော့လောက်ကြံဖန်ပြီးတော့ပြောတာလည်းဖြစ်နိုင်တာပေါ့
ဒီကနေ့နဲ့စနေနေ့နေ့မှာပလဝမြို့နယ်နေဆက်မှတ်တိုင်း PP ခွန်ဆက်တဲ့နဲ့ဒီတောင်ဒေသမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းပြမြို့နယ်ကလမတောင်နဲ့သလူချောင်းကျေးရွာရှိတဲ့ဆောင်းတန်းပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်။မင်းပြမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံလူ1000ကျော်စစ်ပေးတင်းချောင်နေရတယ်လို့စစ်ဆောင်တွေကကူညီပေးဆောင်နေတဲ့ကျန်းကျေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းသွန်းကပြောပါတယ်
။စစ်ဆောင်တွေကအခုနေနေများလာတယ်လေ။ဒေသကြီးရောမှာ1100ကျော်လေးကြီး။အန်သားရောမှာ900ကျော်လောက်ရှိတယ်။တန်ရှင်တင်းကြီးတော်မှာ50လောက်ရှိတယ်။မယန်းကြီးတော်ဘုန်းတော်ကြီးကျောင်းမှာ200ကျော်လောက်ရှိတယ်။အပြီးတော့ညီမျိုးဥစုတင်ရက်ကဘုန်းတော်ကြီးကျောင်းမှာ400ကျော်ရှိတယ်။ရတနာမွန်ကျောင်းမှာ100ကျော်ရှိတယ်။ပုံရတာမှာဘုန်းကြီးကျောင်းမှာလည်း100ကျော်ရှိတယ
်။ပိုက်ပွဲဖြစ်ပွားခဲ့တဲ့ဒလူချောင်းကလမတောင်ကျေးရွာပြင်အနီးလမ်းရွာတွေဖြစ်တဲ့ဒုံသာမြင်းသမ္မာတောင်ပုတ်ကေစိတ်ကရကျောက်ဆောင်ဖုံသာလက်ခုတ်ကုန်းကျေးရွာကဒေသခံတွေဟာမင်းပြမျိုးပေါ်နဲ့တီကန်အန်တာနယန်သုဘတဲ့စခန်းတွေမှာခိုလိုနေကြရပါတယ်။ဇူလိုင်လ29ရက်နေ့ကနေဒီနေ့ထိဖြစ်ပွားနေတဲ့မင်းပြမျိုးနဲ့ကလမတောင်ကျေးရွာနေတိုက်ပွဲကြောင့်စစ်ရှောင်းဥယျာဉ်9000ကျော်ရှိလာပြီးဖြစ်တယ်လို့အခုလစ်စံပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်းကျောင်းနဲ့ရှူတမကျေးရွာသုဘတဲ့စခန်းကစစ်ဆောင်1000ကျော်လဲရှိနေစေဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်စည်ရေးပဋိပက္ခပြင်းထန်လာတဲ့အမျှရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးမှုတွေလည်းရှိနေစေဖြစ်ပါတယ်။ဒီမင်းဗုဒ္ဓတော်မြို့နယ်ထက်ကပြင်ချောင်းမူလတန်းကျောင်းကိုစာတင်ဖို့သွားတဲ့ကျောင်းဆရာနေစောလင်းကိုမြန်မာစစ်သားဘက်ကဖမ်းဆီးစစ်ဆေးနေတယ်လို့ဗုဒ္ဓတော်မြို့နယ်ပညာရှင်မှုဦးတန်းဖေကပြောပါတယ်
။ဟိုမိကြီးကစပြတ်ဆရာရှိလို့နားရခေါ်ရတယ်ဆိုပြီးတော့ပဲကျွန်တော်တို့တောင်းကြတယ်
ရခိုင်ပြည်နယ်တွင်းစိုက်ပွဲတွေကြားရှိလာတဲ့အမျှမြန်မာစစ်တပ်ကမတင်ကြလို့ဖမ်းဆီးမှုတွေများပြားနေတယ်လို့စိုက်ပွဲတွင်းစစ်ဆောင်ရွာသားအကြီးအကျယ်ဟာလည်းတိုးပွားလာနေပါတယ်။လက်ရှိမှာစစ်ဆောင်ဥယျာဉ်6000နီးပါးရှိလာနေပြီလို့ရခိုင်လူမှုအဖွဲ့အစည်းတွေကလည်းစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။